ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မှာမနေ့တုန်းကအသေးခံဘုံးခွဲမှုနှစ်ခုကြောင့်သေဆုံးသူ40ထက်မနည်းရှိခဲ့ပြီးတော့လူ150လောက်ဒဏ်ရာရခဲ့ကြတယ်လို့ဆီးရီးယားအရာရှိတွေကပြောပါတယ်။ဆီးရီးယားဆိုအပိုင်းရုံးမြင့်တန်ကြားရဲ့ထုတ်လွှင့်မှုသတင်းတွေထဲမှာတော့ဘုံးခွဲသမားနှစ်ဦးဟာနိုင်ငံတော်လုံခြုံရေးဆိုင်ရာအဆောက်အဦတွေကိုတိုက်ခိုက်ဖို့မော်တော်ယာဉ်တွေမှာဖောက်ခွဲပစ္စည်းတွေအပြည့်ထည့်လာခဲ့ကြတယ်လို့ဆိုပါတယ်။အဆိုအပိုင်းစာနာသတင်းဌာနကလည်းဘုံးတံခံရသူတွေရဲ့တပ်ပုံတွေကိုဖော်ပြခဲ့ပြီးတော့ဒီလိုရက်ကိုအကြမ်းဖက်တိုက်ခိုက်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေလို့ဆိုလိုက်ပါတယ်ဒီဘုံးခွဲတိုက်ခိုက်မှုတွေကိုစန့်ကျင်ဆန္ဒပြကြဖို့မြို့တော်ဒမတ်စကတ်နဲ့တခြားမြို့ကြီးတွေမှာစီးရီးယားပြည်သူတွေစုဝေးခဲ့ကြတယ်လို့လည်းအစိုးရပိုင်းသတင်းဌာနကဆိုပါတယ်မျက်မြင်တွေ့ရှိသူတွေပြောတာကတော့ပောက်ကွဲမှုတွေပြီးမှတနက်ပစ်ခတ်မှုတွေလည်းအကြီးအကျယ်ရှိခဲ့တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုတွေဟာအယ်ခိုင်ဒါစစ်သွေးကြွတွေရဲ့လက်ချက်ဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းစီးရီးယားအရာရှိတွေကဆိုပါတယ်စီးရီးယားလက်ထောက်နိုင်ငံသားဝင်ကြီးကသတင်းတောက်တွေကိုပြောတဲ့အထက်မှာအခုဘုံးခွဲတိုက်ခတ်မှုတွေဟာအစိုးရကအရင်ကာလကလေးကပြောဆိုနေခဲ့သလိုအစိုးရဆန့်ကျင်ဆန္ဒပြမှုတွေရဲ့နောက်ွယ်မှာအကြမ်းဖက်သမားတွေနဲ့ကြမ်းဖက်မှုတွေဆက်ဆံနေတယ်ဆိုတာကိုတက်တေပြလိုက်တာပဲလို့ဆိုပါတယ်စီးရီးယားအနာဘိုင်တွေကအစိုးရဆန့်ကျင်သမားတွေကိုအပြင်းထန်နှိမ့်နေတာနဲ့ပတ်သက်ပြီးတော့စုံစမ်းလေ့လာဖို့အရက်နိုင်ငံများဖွဲ့ချုပ်ကရှေ့ပြေးလေ့လာရေးအဖွဲ့တစ်ခုစီးရီးယားနိုင်ငံကိုရောက်လာပြီးတော့ရက်ပိုင်းကြမှာပဲအခုလိုမျိုးဘုံးဖောက်ခွဲမှုတွေဖြစ်ခဲ့တာပါ